နိုင်ငံသားတွေရဲ့ပုဂ္ဂိုလ်ရေးဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုတွေကိုကာကွယ်ပေးဖို့ရည်ရွယ်ပြဋ္ဌာန်းထားတဲ့ဥပဒေကိုသုံးပြီးလွဲမှားစွာတရားစွဲဆိုတာတွေပုံများလာနေတယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအဖွဲ့အသံကပြောလိုက်ပါတယ်။ဒီလိုလွဲမှားစွာဆောင်ရွက်တာတွေရှိနေတဲ့အတွက်ပြန်လည်သုံးသပ်ပြင်ဆင်သင့်တယ်လို့လည်းအသံအဖွဲ့ကထောက်ပြပါတယ်။ဒီကြောင့်ကို VOA မြန်မာပိုင်းသတင်းတောက်ကိုထဲအောင်ခန်းကသတင်းပေးပို့ထားပါတယ်ရှင်။
နိုင်ငံသားတွေရဲ့ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကာကွယ်ပေးဥပဒေနဲ့လက်ရှိမှာတရားစွဲဆိုမှုပေါင်း14မှုတိရှိနေပြီးတရားစွဲဆိုခံရသူ38ဦးတိရှိနေတယ်လို့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်လှုပ်ရှားမှုအဖွဲ့အသံကဒီလ10ရက်နေ့ညစဉ်နဲ့ထုတ်ပြန်ထားပါတယ်။ဒီဥပဒေဟာလွတ်လပ်မှုနဲ့လုံခြုံမှုကိုကာကွယ်ပေးတဲ့ဥပဒေဖြစ်ပေမဲ့လူမှု권ရဲ့ပေါ်မှာတာမန်ဝေဖန်ရေးသားမှုတွေကိုတော့မကျေနပ်ကြတဲ့အခါတရားစွဲဆိုဖို့အတွက်အသုံးပြုလာနေကြတယ်လို့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်လှုပ်ရှားမှုအဖွဲ့အသံကမောင်ဆောင်ခါကပြောပါတယ
်။ဟိုမှာလွတ်တော်ကြီးကလေးတို့အကြကြတော့အစိုးရအဖွဲ့အကောင်ဆောင်တွေတူတူဝေဖန်လို့ဆိုပြီးဆွေးနွေးနေတာတွေဒီလိုဖြစ်နေတော့သူရဲ့ privacy ကိုဥမာတကယ်လို့ဒီအစိုးရအဖွဲ့ကဒီတူတူရဲ့ဒါမှမဟုတ်လွတ်တော်ကြီးလည်းတူတူရဲ့ဒီကိုယ်ကအချက်လက်ပြီးပုဂ္ဂိုလ်ကဒီ personal အချက်လက်ကို privacy တွေကိုထိခိုက်ပြီးတော့ထုတ်ဖော်ပြောဆိုတာမျိုးဆိုတော့တမျိုးပေါ့နော်ဒါ privacy ရောရကျွန်တော်တို့ကဒါဖြည့်ရှင်းရမယ့်အပိုင်းသူတို့အခုကျတော့အဲ့လိုပုံစံမျိုးမဟုတ်ဘဲနဲ့ common wisdom မှုတရားအစားသူရဲ့ personal ကိုထိခိုက်ပါတယ်ဆိုတော့ဒီလိုကျတဲ့တရားစွဲတာကိုတွေ့ရတယ်ပေါ့ဥပမာလေဒီလိုမှပါတဲ့ဒီတိုင်းရာကြီးတော့အမတ်တူရဲ့ကနေပြီးတော့ဒီပါတီဝင်တချို့နဲ့အရသာအာပီဒူစုစုပေါင်း18ဦးကိုဒီတရားစွဲတာဆိုရင်ဒါအဲ့ဒီလွတ်တော်အမတ်အကြောင်းနဲ့အမတ်ရဲ့နဲ့ပတ်သက်ပြီးတော့ဒီလွတ်တော်ကော်မတီဘာမှပါတီမှာရှင်လွတ်တော်ကော်မတီကိုတိုင်းကြားစာပို့ခဲ့လို့ဆိုပြီးအဲ့ဒီ18ဦးတရားစီစဉ်ရတာအဲ့တော့ပြောနေတာကတိုင်းစာပို့တဲ့လူတွေအားသာတရားပြန်ဆဲခံနေရတယ်ပေါ့ဒါဒီကိုကြည့်ချင်းအားဖြင့်ဒီလက်ရှိကနိုင်ငံသားများပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့လုံခြုံမှုကာကွယ်ပေးဥပဒေဟာတကယ်တူရဲ့ဒီရည်ရချက်အတိုင်းခီရောက်ရောက်ဒီတူကိုကာကွယ်ပေးမနေဘဲနဲ့ဒီအစိုးရကိုပဲအကာအကွယ်ပေးနေတဲ့ဒီအရင်ကဒီရှေ့စိုးရတော့ကဥပဒေပုံစံတိုင်းပြင်ဖြစ်သွားတယ်လို့ကျွန်တော်တို့ကသုံးသပ်တာပဲ
ဒီဥပဒေကိုအရသာအစိုးရ NND လက်ထက်2018ခုနှစ်မတ်လ10ရက်နေ့မှာပြည်ထောင်စုလွှတ်တော်ကအတည်ပြုပြဋ္ဌာန်းလိုက်တာဖြစ်ပါတယ်ဒီဥပဒေမှာပါဝင်တဲ့ပုံမှန်၈စာလုံးမှာလူတဦးရဲ့ဂုဏ်သိက္ခာနဲ့ထင်ပေါ်ကျော်ကြားမှုကိုပုတ်ခတ်တိခိုက်စေရန်တနည်းနည်းနဲ့ဆောင်ရွက်ခြင်းမပြုရဆိုတာပါရှိပါတယ်။ဒီပုံမှန်၈စာလုံးဟာအသေးရေဖြတ်မှုပုံမှန်900နဲ့သဘောတဘာဝတူညီတဲ့အတွက်ဝေဖန်ရေးသားမှုတွေကိုတရားစွဲဆိုလို့ရနေတာဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့ကိုဆောင်ခါက
လူလိုက်ရဲ့ချက်ဟာပျောက်ဆုံးနေပြီးတော့တကယ်အတက်ဝင်နေတဲ့လုံးဝမရှိဘဲနဲ့မကောင်းတဲ့လဲမတဲ့ပတ်မှာပေါ့နော်။ဒါဒီဥပဒေရဲ့အတက်ဝင်နေတာဖြစ်တဲ့အတွက်ဒီလိုတစ်ခုလုံးကိုပြန်လဲတုံ့တက်ဖို့လိုတယ်။ခံတတ်တဲ့ချက်ကဒီဒီဝေဖန်မှုမျိုးကိုတရားစွဲဆိုလို့ရတဲ့ပုံမှန်ချက်စာလုံးကိုမဖြစ်မီပြည့်ဖြတ်ဖို့လိုအပ်တယ်။နောက်တစ်ခုကကြတော့အစွမ်းလာပြောတဲ့ဒီတကယ်နောက်ရောက်ခံလိုက်တဲ့ကိစ္စတွေကိုမှအကျိုးတရားမှုမရှိနေတဲ့အတွက်အဲ့ဒီဟာတွေကိုဖတ်ပြီးတော့အကျိုးတရားမှုရှိအောင်ဘာတွေပြင်ဆင်မလဲ၊ဘာတွေထည့်သွင်းမလဲဆိုတဲ့ဟာတွေပါထည့်သွင်းချင်တာကိုလိုအပ်တယ်လို့ကျွန်တော်တို့မြင်ပါတယ်။
ဒီပုဂ္ဂိုလ်ကြီးဆိုင်ရာလွတ်လပ်မှုနဲ့လုံခြုံမှုကာကွယ်ပေးဥပဒေဟာရည်ရချက်ကောင်းတဲ့ဥပဒေတစ်ခုဖြစ်ပြီးတလွဲအုံချပြီးတရားစွဲဆိုတာတွေဖြစ်လာရင်တော့တရားစီရင်ရေးတာဝန်ရှိသူတွေကခြေဖြတ်ဖို့လိုတယ်လို့သုံးသက်သူကတရားလွှတ်တော်ရှိနေဦးခင်မောင်စောပါ
ပြမဥပဒေကြီးကတအားချိုးနေတာမဟုတ်ရင်တော့ကျွန်တော်တို့ဒါကတလွဲအုံချဖို့တလွဲအုံချတယ်ကိစ္စအတွက်သုံးသက်ဖို့ဟိုမှာဥပဒေကြီးအနာပိုင်းမှာတာဝန်မရှိဘူးကြာဘလာဒူတရားရေးအနာတရားစီရင်အနာပိုင်းကလည်းဒီဥစ္စာကိုခြေဖြတ်ပြီးလုပ်ပါမယ်
။ဒီဥပဒေကိုပြဋ္ဌာန်းခဲ့ခြင်းတုန်းကတော့နိုင်ငံသားတွေရဲ့ပုဂ္ဂိုလ်ရေးဆိုင်ရာလွတ်လပ်ခွင့်နဲ့လုံခြုံခွင့်တွေကိုကာကွယ်ပေးနိုင်မှုအတွက်ရည်ရွယ်ပြဋ္ဌာန်းခဲ့တာဖြစ်ပေမဲ့နောက်ပိုင်းမှာတော့လူမှု권ရဲ့ပေါ်မှာဝေဖန်ရေးသားမှုတွေကိုပြစ်မှတ်ထားပြီးတရားစွဲဆိုတာကအများဆုံးဖြစ်နေတာပါခင်ဗျာ။